ပိုင်လိုင်းယိုစိမ့်မှုတွေပောက်ကွဲမှုတွေလိုမျိုးဓာတ်ငွေပိုင်လိုင်းတွေမှာဖြစ်ပေါ်တတ်တဲ့မတော်တဆအန္တရာယ်တွေနည်းနိုင်တဲ့မြတ်နေအောင်လုပ်ဖို့အတွက်လိုအပ်တာတွေကိုဒီတစ်ပတ်မှာပြောပြပါရစေ။မြန်မာနိုင်ငံမှာရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းထီတွယ်တမ်းမဲ့ရွှေတဘာဝဓာတ်ငွေပိုင်လိုင်းအတွက်အပီးတက်ရမယ်တတ်မှတ်ကာလကိုရောက်လာနေပြီဖြစ်ပါတယ်မြန်မာနိုင်ငံမြို့ရွာအတော်များများကိုဖြတ်တန်းပြီးလောင်စာဓာတ်ငွေတင်ပို့မဲ့ဒီပိုက်လိုင်းနဲ့ပတ်သက်ပြီးဒေသခံတွေကတော့ဂဂနာနာမသိကြသေးပါဘူးဓာတ်ငွေပိုက်လိုင်းတွေရှိတဲ့ဒေသတွေမှာအများဆုံးကြုံရတတ်တာကပိုက်လိုင်းပောက်ကွဲမှုတွေပိုက်လိုင်းကနေဓာတ်ငွေယိုစိမ့်မှုတွေပါဒါကြောင့်ပိုက်လိုင်းကိုမသုံးခင်မှာပထမဆုံးလှုပ်တင်တာကဓာတ်ငွေထုတ်လွှတ်မဲ့ပိုက်တွေရဲ့အရေးအသွေးကိုစနစ်တကျစစ်ဆေးဖို့ဖြစ်တယ်လို့ပိုက်လိုင်းအင်ဂျင်နီယာဦးဝင်းငင်းကပြောပါတယ
်။ပိုက်ကစပြီးတော့ဆင်းတော့မယ်ဆိုတာနဲ့ပိုက်ရဲ့အရေးအသွေးကိုစစ်ဖို့လိုပါတယ်။ပိုက်ကအရှိချပြီးတော့ခင်းထားတဲ့အခါကျတော့ပိုက်တစ်လုံးနဲ့တစ်လုံးဂီးဆော်ပြီးတော့ဆက်ရပါတယ်။အဲ့လိုဆက်တဲ့အခါမှာဂီးဆက်တွေကလည်းသေချာချမ်းသာကောင်းဖို့လိုပါတယ်။ဒီဂီးဆက်တွေမကောင်းဆိုလို့ရှိရင်ဂီးဆက်ကနေပြီးတော့တောင်ဝင်ယူစိမ့်တာမျိုးဖြစ်တဲ့အဲ့ခါမှာနည်းနည်းလေးတောင်ဝင်ယူစိမ့်တာနေပြီးတော့အဲ့နောက်မှာတောင်ဝင်ရေဆူလာမယ်ဆူလာတဲ့အခါမတော်ဆမီးပွားကြလို့ရှိရင်ထပ်ပြီးတော့ပေါက်ကွဲရအောင်ဖြစ်နိုင်ပါတယ်နောက်တစ်ခုကစိုက်ကမြေကြီးထဲမှာမြုပ်ထားတဲ့အခါကျတော့မြေကြီးကိုသေးချာကြမ်းတမ်းတာပြန်ပြီးတော့မဖုံးလို့ရှိရင်အဲ့ဒီမြေကြီးအပေါ်မှာဒီလိုတစ်ခုဥပမာကားတက်ပြီးတော့မောင်းသွားမယ်ဒါမှမဟုတ်လှဲတက်ပြီးမောင်းသွားမယ်စပြင်းစဲကမှာစိုက်ကိုသွားပြီးတော့ထိနိုင်ပါတယ်အဲ့ဒီခါမှာစိုက်ကဒဏ်ရပြီးတော့အက်နိုင်ပါတယ်အဲ့ဒီအက်တဲ့နေရာကနေပြီးတော့အမွေထွက်လာမယ်ထွက်ပြီးတော့အဲ့ဒီနမှာတကယ်လို့မီးပွားရည်တွေ့မယ်ဆိုရှင်ထပ်ပြီးတော့ပေါက်ကွဲအောင်ပြင်နိုင်နေပါတော့ရွှေ gas pipeline လုပ်ပြီးတော့တိတ်မကြပဲဒီနှစ်ထဲမှာပဲမြေပြုံမှုတစ်ခါဖြစ်ခဲ့ပါသေးတယ်မြေပြုံရတာအဲ့ဒီ pipeline ကိုဖုံးထားတဲ့ညီသားပြုံကြပါတော့အပေါ်နေပြီးတော့ကားတွေပါနေမောင်းလို့ဖြစ်မောင်းတော့ဒါကိုကျင်းရပြင်ဥက pipeline ကစတော့အောင်မစားလေဘူးဒီလိုမျိုးတွေဖြစ်တယ်ဆိုတော့ဒါကျွန်တော်အနေနဲ့ညင်တော့ကတော့အနေနဲ့များတယ်လို့မြင်ပါတယ်ဒါပေမဲ့သူတို့ blue standard တွေနဲ့လောက်ထားကြတယ်တော့ကျွန်တော်လည်းသိရတော့မသိပါဘူး
ဒီ pipeline တွေဒီမြေအောက်ကဖြတ်တာပဲဖြစ်ဖြစ်မြေပေါ်ကနေပြီးတော့ဖောက်ထားတာပဲဖြစ်ဖြစ်ပတ်ဝန်းကျင်ဒေသခံတွေအတွက်အဓိကသတိထားရမယ့်အချက်တွေကဘာတွေပါလဲနည်းနည်းရှင်းပြပေးပ
ါ pipeline ပြေးပြီးသွားပြီဆိုလို့ရှိရင်အဲ့ဒီ pipeline တစ်လျှောက်မှာအမှန်တရားတွေစိုက်ထူထားဖို့လို့အရေးကြီးပါတယ်အဲ့ဒီဟာကအဲ့ဒီ pipeline ကိုပိုင်းတဲ့ company ကလုပ်အောင်ပါပါဒီမြေအောက်မှာ pipeline ရှိတယ်ဒီနားမှာမကပ်ချက်ပြီးတော့မမောင်းရအောင်မခိုးရအောင်စသည်အဲ့ဒီအမှန်တရားတွေစိုက်ထားဖို့လိုပါတယ်နောက်ပြီးတော့အဲ့ပိုင်လိုင်းတစ်လျှောက်မှာပိုင်လိုင်းကိုဆက်ဖြတ်ပြီးမဲ့ဘားတွေတတ်ထားလေးရှိပါတယ်အဲ့ဒီဘားတွေကိုလည်းပဲစုံတယောက်ကဝင်ပြီးတော့အကြောင်းစုံကိုကြောင့်ဖွင့်တာလို့ပိတ်တာလို့မလုပ်နိုင်အောင်လို့ခြံခတ်ပြီးတော့ခြံကိုလည်းတေးချာတော့ခတ်ထားရမယ်အဲ့ဒီပုံပေါ်လည်းစာရန်အနေနဲ့တေးချာမျက်နှာထင်တာပြောင်းလို့ရေးထားရမယ်ပေါ့နော်တောင်းလုံးလေဘားတွေအနေနဲ့ကတော့မြေအောက်မှာဒီပိုက်ရှိမှန်လေသိချင်မှသိမယ်တကယ်လို့သိရင်တော့ဘားပိုင်မှန်လေသူတို့သိချင်မှသိမယ်ပေါ့နော်ဘူးစရာမရှိတဲ့အခါကျတော့အဲ့ဒီခါကျတော့ဒီနင်းနောက်မှာသူတို့မီးဖိုတာတို့မီးရှို့တာတို့စတဲ့လုံမှာတော့ဒါသိကြပါတယ်နောက်ပြီးတော့အဲ့ဒီဟာလေဝက်တွေတမဖြတ်ပြီးသွားမယ်ဆိုလို့ရှိရင်ဒီပုံမှာတဲထိုးမယ်လေထုံမယ်နောက်ပြီးတော့လေတွေမောင်းမယ်တော့ထော်လာကြီးစတဲ့အဲ့ဒီဟာတွေမောင်းမယ်ပေါ့နော်လင်သမားတွေကတော့သူတို့မသိလို့ရှိရင်တော့အဲ့မှာလောက်ကြမှာပါပဲအဲ့တော့အရေးကြီးတာကတော့အဲ့ဒီ pipeline ဖြတ်သွားတဲ့နေရာမှာရှိတဲ့ UR အဲ့ဒီမြို့ကန်လေးကိုခေါ်ပြီးတော့ဒီ pipeline နဲ့ပတ်သက်ပြီးတော့ဘလူးရီတီထားမယ်ဆိုတော့ကုမ္ပဏီကနေပြီးတော့လိုက်ပြီးပညာပေးစီရင်လုပ်လို့အရေးကြီးပါတယ်အဲ့တော့ pipeline ပိုင်တဲ့ company ကနေပြီးတော့တရုတ် company လောက်အောင်ပ
ါဒီရတနာတို့ဒီရဲတခွန်တို့ဘက်မှာနောက်တိုင်း company တွေဥဆောင်ပြီးလုပ်တဲ့အခါမှာတချို့နေရာတွေမှာဥယျံလေးတွေအပေါ်မှာပြန်ပြီးတော့ site ပေးခဲ့တယ်လုပ်ပေးခဲ့တယ်လို့သိရပါတယ်ဆိုတော့ဒီဟာကဘလောက်အတိုင်းတာဒီအရေးကြီးပါလဲဒီလိုလုပ်ပေးဖို့ဟာ
ဟောဓာတ်ငွေ pipeline ဖောက်တော့မယ်ဓာတ်ငွေ pipeline ပြေးတော့မယ်ဆိုလို့ရှိရင်အဲ့ဒီရှောက်မှာရှိတဲ့ဒီကိုအနည်းဆုံးပင်50လောက်ကျတော့ရှင်းပြရပါတယ်ဒီပိုင်းတဝေးပိုင်းလိုင်းကိုအောက်မှာချဖို့အတွက်နောက်တော့အဲ့ဒီဘေးမှာတဝေးပိုင်းလိုင်းဆင်းမှုလို့ပိုက်တွေကိုတဲတဲ့ကားတွေတွားဖို့လို့အဲ့လိုလမ်းတွေဖောက်လိုက်တဲ့အခါကျတော့အဲ့ဒီပောင်းနေမှာရှိတဲ့သဘောကတောတောင်နေနေအလုံးပျက်စီးသွားပါတယ်အပေါ်ရမြေလွာနဲ့အောက်ကမြေလွာနဲ့မတူပါဘူးမတူတဲ့အခါကျတော့အပေါ်ရမြေလွာတွေကိုအောက်ကိုချအောက်ကမြေလွာတွေကိုအပေါ်ကိုတင်ဆိုလို့ရှိရင်သဘောကပြက်သွားပါတယ်ပြက်တဲ့အခါကျတော့ငိုရှိတဲ့အပင်တွေလည်းဆက်ပြီးတော့ပေါက်ဖို့လို့မလွယ်ဘူးပေါ့နော်အဲ့တော့သူတို့အနေနဲ့စပြီးမြေကြီးတူးကလေးကတော့ top side နဲ့ sub side ကိုအပေါ်ရမြေလောက်သက်သက်ခွဲထားနောက်တော့ပြန်ပြီးမြေဖို့တဲ့အခါမှာအောက်ကမြေကြီးကိုအရင်ဖို့ပို့ပြီးတော့အပေါ်ဆုံးမှာအပေါ်ရမြေလောက်ကိုပြန်ပြီးတော့တင်သတ်မှတ်ထားတဲ့မြေသေးသေးစားရအောင်လို့ဖို့ပြရပါတယ်အဲ့လိုဖို့ပြီးတဲ့အခါကျတော့မှအပေါ်မှာအပင်ပြန်ပြီးတော့ site ပြရပါတယ်ရေရနာနဲ့ရေကောင်ဓာတ်ငွေပိုင်လိုင်းကတော့ နောက်နိုင်ငံကတောက်ဝက်ပိုင်လိုင်းနဲ့ဖြစ်တဲ့အခါကျတော့နောက်လောလောဆယ်သူတို့လည်းအခုဒီမှာ operation ကသူတို့ပဲကင်နေဆိုတဲ့အခါကျတော့သူတို့စီမှာတော့တိတ်တလောက်အနေနဲ့မရှိဘူးလို့ယူဆပါတယ်သူတို့စနစ်နဲ့သူတို့လုပ်တဲ့အခါကျတော့ဒါပေမဲ့ရွှေတောင်ဝက်ပိုင်လိုင်းကတော့သူတို့ဘလို့စနစ်တင်နေလုပ်တယ်တော့ကျွန်တော်မသိပါဘူးအမှန်ကတော့အဲ့ဒီပိုင်လိုင်းပြီးသွားပြီဆိုလို့ရှိရင်အပေါ်မှာအပင်တွေပြန်ပြီးစိုက်ပြီးလို့လိုပါတယ်အနည်းဆုံးတော့မြက်ပေါ့နော်မြက်တွေသေးချာပြန်ပြီးစိုက်ဖို့အရေးကြီးပါတယ်
တဘာဝဒီဓာတ်ငွေပို့မယ်ဆိုလို့ရှင်ပိုင်လိုင်းတစ်ခုမှာရှိတဲ့အရေးသွေးဒါနဲ့ပတ်သက်ပြီးတော့သတ်မှတ်ချက်တွေဘာတွေရှိပါလဲအဓိကပေါ့နော်ဟိုအချင်းချုံပြီးပြောပြပေးပါအ
ာဓာတ်ငွေပိုင်လိုင်းကသူကဆင်းပြီးပေါ့ပြီဆိုတာနဲ့တစ်ခါလည်းပြစ်ထားလိုက်လို့မရပါဘူးသူက maintenance program နဲ့ရေးဆွဲထားပါတယ်ဥပမာဆိုတာဒီဓာတ်ငွေပိုင်လိုင်းရဲ့ခဲမှာအတွင်းသားကိုစစ်တဲ့စနစ်တွေရှိပါတယ်အဲ့ဒီကတော့ pick လို့ခေါ်ပါတယ်အဲ့ကောင်နဲ့လှုပ်ပြီးတော့ဆမ်းမိကြည့်တယ်နောက်ပြီးတော့ကျားထဲမှာ station လေးရေးထားပါတယ်။ဥပမာအဖြစ်ဆယ်မိုင်ကို station တစ်ခုအစားဖြစ်ပါတော့။အဲ့ဒီတိုင်းဝေး balance scan တွေထားပြီးတယ်ပေါ့နော်။အဲ့ဒီတိုင်းဝေး balance scan တွေကအဲ့ဒီသူတောင်းရင်သတ်မှတ်ထားတဲ့အကွာအဝေးထိကိုသူတို့ကအမြဲတမ်းစောင့်ကြည့်နေရပါတယ်။တိုင်းဝေး balance ကအချိန်လေးကောင်းရလား၊ယူစိတ်နေလား၊ယူစိတ်နေလက္ခဏာရှိသလားအစားဖြစ်ပါတော့။ဒီထဲမှာတိုင်းဝေးဖြတ်သွားတာဘယ်လိုရှိသလဲ။အဲ့ဒီတိုင်းဝေးဖြတ်သွားတဲ့ဟာကပုံမှန်ဟုတ်ရလား။အောက်မပိုးပြီးတော့နေလားလား၊များသွားသလားအစားဖြစ်ပါတော့။အမြဲတမ်းသူတို့အဲ့ဒီဟာကိုရင်းဆောင်ကြည့်နေဖို့လိုလိုပါတယ်။အကယ်၍ဒီစလုံးမှုဖြစ်လာပြီဆိုလို့ရှိရင်ဓာတ်ဝက်ပိုင်လိုင်းကိုပြန်ပြီးတော့ရင်းပြင်ပြင်ထိမ့်နေလို့ဖို့လို့အရေးကြီးပါတယ်။ဓာတ်ဝက်ပိုင်လိုင်းကိုမြေထဲမှာမြှုပ်ထားတဲ့အခါကျတော့အဲ့ဒီပိုက်ကိုတန်းကြီးမတက်အောင်လို့ဆင်းထုတ်တဲ့ရည်သွေးပိုင်ကအဲ့ဒီကတော့အများကြီးရှိပါတယ်။တကယ်လို့ဒီစလုံးတစ်ခုကြောင့်ဓာတ်ဝက်ပိုင်လိုင်းကဖုံးထားတဲ့မြေကြီးပေါ်သွားပြီးတော့တန်းကြီးတက်မယ်ဆိုလို့ရှိရင်ဓာတ်ဝက်ပိုင်လိုင်းအတွက်အန္တရာယ်ရှိပါတယ်။အဲ့တော့သူတို့အဲ့ဒီအောင်လည်းသိထားဖို့လိုပါတယ်။အဲ့လိုပေါ်သွားပြီဆိုလို့ရှိရင်တန်းကြီးတက်တဲ့နေရာကိုစကြင်းပြန်ပြီးတော့စာပြီးစီးရော်လေးပြန်လုပ်သေးချာချမ်းမှာမြေပြန်ဖို့အဲ့လိုလုပ်ဖို့လိုအရေးကြီးပါတယ်။အဲ့ဒီဟာအမြဲတမ်းသူတို့ခဏလေးနဲ့မဟုတ်ဘဲတော့တောင်းဝေးပိုင်လိုင်းရှိနေတဲ့နေရာကလပ်ပလုံးပြည်ပင်ထင်းထင်းနေရမယ့်အရာတွေပါ
။လုပ်ငန်းခွင်အန္တရာယ်ကင်းရေးဆိုင်ရာအကြံပေးဖြစ်တဲ့ပိုင်လိုင်းအင်ဂျင်နီယာဦးအင်းကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ